ခန်းကြီး32အငယ်1မှ6မောရှေသည်တောင်ပေါ်မှကြာမြင့်စွာရှိနေကြောင်းကိုလူများတို့သည်သိမြင်သောအခါအာယုန်ထံသို့စီးဝေးကြ၍ထားပါငါတို့ရှေ့မှသွားရသောဖျားတို့ကိုငါတို့အဖို့လှုပ်ပါငါတို့ကိုအေဂုတ်တို့ပြည်မှနှုတ်ဆောင်သောထိုမောရှေ၌အဘယ်သို့ဖြစ်တည်ကိုငါတို့မသိပါဟုပြောဆိုကြ၏အာယုန်ကလည်းတင်တို့မယားသားသမီးများဤနား၌ဆင်သောရွှေနှောင်းများကိုချွတ်၍ငါထံသို့ဆောင်ခဲ့ကြဟုဆိုလျှင်လူအပေါင်းတို့သည်မိမိတို့နား၌ဆင်သောရွှေနှောင်းများကိုချွတ်၍အာယုန်ထံသို့ဆောင်ခဲ့ကြ၏အာယုန်သည်လည်းလက်ခံ၍နွားတငယ်ရုပ်ပုံတရံကိုကညစ်နှင့်ရေးသားပြီးလျှင်သွန်းလေ၏လူများတို့ကလည်းအိုဣဒရလမျိုးဤဖျားသည်တင့်ကိုအေဂုတုပြည်မှနှုတ်ဆောင်သောတင်းဖျားဖြစ်တော်မူသည်ဟုဆိုကြ၏အာယုန်သည်ထိုအမှုကိုသိမြင်လျှင်ရုတ်တုရှိမှရစ်ပလင်ကိုတည်၍နက်ပြန်နေသည်သာဝရဖျားဖို့ပွဲခံရသောနေ့ဖြစ်သည်ဟုတက်ကိုလည်းကြော်ညာစေ၏နက်ပြန်နှင့်စောစောလူတို့သည်ထ၍မိရှုရရစ်မိတ္တဟာရရစ်တို့ကိုပူဇော်ပြီးမှစားတောက်လျက်ထိုင်နေကြ၏နောက်တဖန်ကခုံမြူတူးခြင်းကထားကြ၏အငယ်ခုနှစ်မှ14သာဝရဖျားကတင်းဒီဆင်းသွားလို့အေဂုတုပြည်မှတင်းနှုတ်ဆောင်ခဲ့သောတင်းဤလူတို့သည်ဖောက်ပြန်ကြပြီးငါမှားထားသောလမ်းမှန်အလျင်အမြန်လွှဲသွား၍နွားတငယ်ရုပ်ကိုတွန်းပြီးလင်အိုဤဒရလာမျိုးဤဖျားသည်တင်းကိုအေဂုတုပြည်မှနှုတ်ဆောင်ခဲ့သောဖျားဖြစ်တော်မူ၏ဟုဆိုလျက်ရုတ်တုရှိမှရစ်ပူသောကိုးွယ်ကြပြီးဟု၍၎င်းဤလူမျိုးကိုငါကြည်မြင်ပြီးလေပင်ခိုင်မာသောအမျိုးဖြစ်၏တို့ဖြစ်၍ငါကိုရှိစေတော့ငါသည်အမျက်ပြင်းစွာထွက်၍သူတို့ကိုဖျက်ဆီးမည်တင့်ကိုကကြီးသောအမျိုးဖြစ်စေမည်ဟု၍၎င်းမောရှေအားမိန့်တော်မူ၏မောရှေကလည်းအိုထာဝရဘုရားကိုရောဒီမဟာတကူအာကြီးသောလက်နှင့်အဂရုပြည်မှနှုတ်ဆောင်ခဲ့သောကိုရောဤလူတို့ကိုအဘယ်ကြောင့်အမျက်ပြင်းစွာထွက်တော်မူသနည်းအေဂုတုလူတို့ကလည်းဘုရားသခင်သည်မကောင်းသောအကြံရှိသည်ဖြင့်သူတို့ကိုတောတောင်များ၌တတ်၍မြေကြီးပေါ်ကတုတ်တင်ပယ်ရှင်းခြင်းအလိုငှာသာနှုတ်ဆောင်လေသည်ဟုအဘယ်ကြောင့်ဆိုပွဲအကြောင်းရှိရပါမည်နည်းပြင်းစွာသောအမျက်တော်ကိုပယ်တော်မူပါကိုရောဤလူတို့၌ဤသို့အပြစ်ပေးမည်အကြံကိုနောင်တရတော်မူပါကိုရောကတင်တို့အမျိုးအနွယ်ကိုကောင်းကင်ကျဲကဲ့သို့ငါများပြားစီမိငါပြောခဲ့သောဤမြေရှိသည်မြတ်ကိုတင်တို့အမျိုးအနွယ်အားငါပေးသည်ဖြင့်သူတို့သည်အစဉ်အမြဲအမွေခံရကြလိမ့်မည်ဟုကိုတိုင်တည်၍ကြိမ်ဆိုတော်မူသောစကားကိုခံခဲ့ပြီးသောကိုရောဤကျွန်အာဗြဟံဤဆက်ဤတေလတို့ကိုအောင်းမေ့တော်မူပါဟုမိမိဖျားသခင်သာရဖျားရှေ့တော်၌တောင်းပန်လေ၏သာရဖျားသည်မိမိလူတို့အားအပြစ်ပေးမည်အကြံကိုနောင်တရတော်မူ၏အငယ်၅မှ20မောရှေသည်တက်တီခံချက်ကြောက်ပြားနှစ်ပြားကိုကံယူလျက်လှဲ့၍တောင်ပေါ်ကဆင်းသွားလေ၏ထိုကြောက်ပြားနှစ်မျက်နှာ၌အခရာတင်လျက်ရှိ၏ထိုကြောက်ပြားတို့သည်ဘုရားသခင်ဖန်ဆင်းတော်မူသောကြောက်ပြားစာဒီလေဖျားသခင်အခရာတင်တော်မူသောစာဖြစ်သည်လူများကြွေးကြော်တန်ကိုယောရှုသည်ကြားလျင်တက်၌စစ်တိုက်တန်ကိုကြားပါသည်ဟုမောရှေအားဆို၏မောရှေကလည်းငါကြားသောအတန်သည်အောင်၍ကြွေးကြော်တန်မဟုတ်ရှုံး၍ငိုကြွေးတန်လည်းမဟုတ်တည်ခြင်းဆိုတန်ဖြစ်သည်ဟုပြန်ပြော၏တက်အနီးသို့ရောက်သောအခါနွားတငယ်ကို၎င်းကခုံချင်းကို၎င်းမြင်လျင်မောရှေသည်အမျက်ထွက်သည်ဖြင့်ကျောက်ပြားတို့ကိုချ၍တောင်ချည်ရင်၌ချိုးဖဲ့၏သူတို့လုသောနွားတငယ်ကိုလည်းယူ၍အရီချို၏ညံ့ညက်ချေပြီးမှရေပေါ်မှဖြူ၍ဣဒရေလအမျိုးသားတို့ကိုတောက်စေ၏အငယ်27မှ29အာယုန်ကိုလည်းခေါ်၍တင်သည်သူတို့၌ဤမြတ်လောက်ကြီးသောအပြစ်ကိုရောက်စေခြင်းဟာသူတို့ဒီတင်၌အဘယ်သို့ပြုသည်ဟုမေးလျှင်အာယုန်ကသခင်အမျက်မထွက်ပါနှင့်ဤလူတို့ဒီမကောင်းသောအကြံရှိကြောင်းကိုကိုတော်သိပါ၏ သူတို့ကလည်းငါတို့ရှေ့မှာတွားရသောဖျားတို့ကိုငါတို့အဖို့လောက်ပါငါတို့ကိုအေဂုတ်တုပြည်မှနှုတ်ဆောင်ခဲ့သောသူထိုမောရှေ၌အဘယ်သို့ဖြစ်တည်ကိုငါတို့မသိပါဟုအကျွန်ုပ်အားပြောဆိုကြလျင်အကျွန်ုပ်ကရွှေရှိသောသူသည်ချွတ်စေဟုဆိုသည်နှင့်ညီသူတို့ပေးသောရွှေကိုအကျွန်ုပ်သည်မိထဲ၌ထည့်လျင်ဤနွားတငယ်ထွက်လာပါသည်ဟုပြန်ပြော၏ထိုတို့အာယုန်သည်လူများကိုရန်သူတို့ရှေ့မောက်၌အဝတ်တစားကိုချွတ်စေသည်ဖြစ်၍အဝတ်တစားအချီးစီးရှိကြကြောင်းကိုမောရှေမြင်သောအခါတက်တကားဝတ်မှရက်လေထာဝရဖျားဖြစ်၌အဘဲသူနေသည်နီငါထံသို့လာစေဟုဆိုလေလေဝိအမျိုးသားအပေါင်းတို့သည်သူ့ထံ၌စီဝေးကြ၏မောရှေကလည်းလူတိုင်းဓာလွယ်လျက်တက်တမျက်နာတကားမှတမျက်နာတကားတိုင်အောင်ထုတ်ချင်းခတ်သွား၍အတီးအတီးမိမိညီကိုမိမိအပေါင်းဖော်မိမိအိမ်နီးချင်းကိုတတ်စေဟုဣဒရလမျိုး၏ဖျားသခင်သာရဖျားအမိန်တော်ရှိတော်မူသည်ဟုမောရှေစီရင်သည့်အတိုင်းလေဝိအမျိုးသားတို့သည်ပြု၍ထိုနေ့၌လူ3,000လောက်တည်ကြ၏တဖန်မောရှေကသာရဖျားသည်ယနေ့ကောင်းချီးပေးတော်မူစေခြင်းကတဲ့တို့ဒီအတီးတီကိုသားကိုညီကိုကိုထိခိုက်တော့အဖျင်တင်တို့ဒီယနေ့ကိုကိုချီးမြှောက်ကြပြီဟုဆိုလေ၏အငယ်30မှ35နေဖြန်နေ့၌လဲတင်တို့ပြမှားသောအပြစ်ကြီးလာ၏ယခုမှသာရဖျားအထံတော်သို့ငါတက်သွား၍တင်တို့အပြစ်ဖြေနိုင်လင်ဖြေစီခြင်းငါပြုမိဟုမောရှေသည်လူတို့အားဆိုပြီးမှသာရဖျားထံတော်သို့ပြန်သွား၍"အိုဖျားသခင်ဤလူတို့သည်ပြစ်မှားသောအပြစ်ကြီးလာပါ၏မိမိတို့အဖို့ရွှေဖျားကိုလုပ်ပါပြီသို့တော်လည်းသူတို့အပြစ်ကိုလွတ်ခြင်းကအလိုတော်ရှိလျင်လွတ်တော်မူပါသို့မဟုတ်ကိုရောစီရင်တော်မူသောစီရင်၌အကျွန်ုပ်နာမကိုခြေတော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟုလျှောက်လျင်သာရဖျားကအကျဉ်သူသည်ငါကိုပြမှန်း၏ထိုသူ၏နာမကိုငါစီရင်၌ငါချီမိတို့ဖြစ်၍ငါမှားထားသောအရက်တို့သူတို့ကိုယခုတွား၍ပို့ဆောင်တော့ငါတမန်သည်တင့်ရှိမှတွားလိမ့်မည်သို့တော်လည်းငါသည်အကြည့်ရှုကြွလာသောအခါသူတို့၌အပြစ်ပေးလျက်ကြွလာမည်ဟုမိန်တော်မူ၏အာယုန်နှင့်လူများတို့သည်နွားတငယ်ကိုလှုပ်ကြသောကြောင့်သူတို့ကိုဒဏ်ခတ်တော်မူ၏